အမေရိကန်ပြည်ထောင်စုမှရဲလက်ချက်နဲ့ George Floyd တိစုံနေရမှုအပေါ်မကျေနပ်တဲ့ဆန္ဒပြမှုတွေအတွင်းအင်ဘူရိုနားမှဆန္ဒပြသူတွေအပေါ်ကင်တွယ်ခဲ့တာအပါအဝင်အငင်းပွားစရာကိစ္စတွေနဲ့ပတ်သက်လို့ကာကွယ်ရေးဝန်ကြီးနဲ့ပူတွဲစစ်ဦးစီးချုပ်များဥက္ကဋ္ဌတို့လွှတ်တော်မှဒီကနေ့ထွက်ဆိုကြရမှာဖြစ်ပါတယ်။အောက်လွှတ်တော်မှပြုလုပ်မဲ့ကြားနာပွဲအတွင်းဝန်ကြီး Mark Esper နဲ့ဗိုလ်ချုပ်ကြီး Mark Milley တို့ကိုလွှတ်တော်အမတ်တွေကမေးခွန်းထုတ်ကြမှာပါ။ဂျွန်လာတရနေ့တုန်းကအင်ဘူရိုနာငင်းငင်းချမ်းချမ်းဆန္ဒပြနေသူတွေကိုမျက်ရည်ရည်ပုံးတွေတုံဖြိုခွဲခဲ့တယ်လို့အဲ့ဒီနေ့ညမှာပဲဝါရှင်တန်မြို့တော်တွေကဆန္ဒပြသူတွေကိုဖြိုခွဲဖို့အမျိုးသားလုံခြုံရေးအရန်တပ်ဖွဲ့ရဟတ်ရဲတဆင်နိမ့်နိမ့်လေးပြန်တန်းခဲ့တာကြောင့်စစ်တပ်အရေးအမြစ်တွေကိုအခုလိုသုံးတာတင့်တော်ရဲ့လားဆိုတာကိုပန်တာဂွန်စစ်ဌာနချုပ်မှလည်းစုံစမ်းစစ်ဆေးနေပါတယ်။နိုင်ငံအတွင်းမငြိမ်သက်မှုတွေကိုနှိမ်နှင်းဖို့အတွက်စစ်တပ်ကိုအတုံးပြတဲ့ဥပဒေကိုတမရထရန့်ထုတ်ပြန်အတုံးချတဲ့အပေါ်သူဆန့်ကျင်တယ်လို့ကာကွယ်ရေးဝန်ကြီး Mark Esper ကပန်တာဂွန်စစ်ဌာနချုပ်သတင်းစာရှင်းလင်းပွဲတစ်ခုမှာပြောကြားခဲ့ပါတယ်။ပူတွဲစစ်ဦးစီးချုပ်များဥက္ကဋ္ဌမယ်လီကလည်းဆန္ဒပြသူတွေကိုဖြိုခွင်းခဲ့ပြီးမကြခင်မှာပဲအင်ဘူရိုနာကဖျားเจ้าမှာတမရဓာတ်ပုံအရိုက်ခံဖို့တွားခဲ့တော့ကတမရနောက်ပတ်သွားခဲ့တဲ့အပေါ်မှာသူနောင်တရရတယ်လို့ပြောကြားခဲ့ပါတယ်။